ဘူရူနီကကနေဒါနိုင်ငံမှာတာဝန်ကျစစ်သားတဦးကိုပစ်တပ်ပြီးတော့လွတ်တော်အတွင်းဝင်ပြေးသွားခဲ့တဲ့တနတ်သမားဟာတဦးရဲ့လှူချခဲ့တာဖြစ်တယ်လို့ကနေဒါအာနာဘယ်နီကပြောဆိုပါရတယ်။အဲ့ဒီတနတ်သမားကိုပါလီမန်အတွင်းမှာရဲကပစ်တပ်လိုက်ပါရတယ်။အဲ့ဒီအသက်32နှစ်အရွယ်မိုက်ကယ်ဇီဟတ်ဘာဘီယူဆိုသူဟာကနေဒါမှာမွေးဖွားသူနိုင်ငံသားဖြစ်ပြီးတော့လစ်ဗီယာနိုင်ငံသားအဖြစ်လည်းခံယူထားပွဲရှိတယ်လို့ကြာသပတေးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဇီဟတ်ဟာမကြာခင်ကပဲကနေဒါနိုင်ငံသားနိုင်ငံကူးလက်မှတ်ကိုရှောက်ထားခဲ့ပြီးစီးရီးယားနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့မျှော်လင့်ရတဲ့အကြောင်းအာနာဘယ်နီကပြောပါရယ်နိုင်ငံကူးလက်မှတ်ကိစ္စနဲ့ပတ်သက်ပြီးသူဟာအော်တိုဝါမြို့မှာရောက်ရှိနေတာဖြစ်တယ်လို့ဆိုပါရယ်ကြာသပတေးနေ့ကနေဒါနိုင်ငံရဲ့လွှတ်တော်မှာဥပဒေပြုလွှတ်တော်အမတ်ဒီကဘူရူနီကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့တပ်ချက်ကြီးကီဗင်ဖစ်ကာကိုမတ်တပ်ရက်ပြီးတော့ဂုဏ်ပြုခဲ့ကြပါရယ်သူဟာလွှတ်တော်အနီးမှာရှိတဲ့စစ်ပွဲအထိမ်းအမှတ်ရင်ပြင်ကိုဂုံပြူစောင့်ရှောက်မှုတာဝန်ကျစေမှာပြစ်တက်ခံရတာဖြစ်ပါတယ်